တင်သမားတွေတင်မဲ့ရည်အလုပ်လုပ်တာဟာရာဇဝမှုကျူးလွန်တာမဟုတ်လို့တင်သမားတွေပေါ်တရားလည်းလို့ဖန်ဆီးတပ်ဖြတ်မှုအဆုံးစက်ရင်းနဲ့တရားမျှတမှုရှိရှိအရေးယူနိုင်ရေးချိုးပန်းသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီ ICPM ကပြောပါတယ်မြန်မာပါကဘာတဝမ်းဒီနှစ်အထိတင်သမား60ကျော်အသက်ခံရတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကအစိုးရကသာထွက်လာခြင်းမြန်မာသတင်းလူလက်ခွင့်နဲ့နှိုင်းယှဉ်ပြီးပြောသွားတာပါမဆုမုံပြပြပေးပါအောင်ခင်ဗျ
2024ခုနှစ်အတွင်းအခုချိန်ထိကမ္ဘာတဝန်းမှာသတင်းတောက်68ယောက်တာဝန်ထမ်းဆောင်ရင်းနဲ့အသက်ခံခဲ့ရတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာ3ယောက်သေဆုံးတဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကအစိုးရကစားတဲ့မနေ့ကထုတ်ပြန်ပါတယ်အသက်ခံရတဲ့သတင်းသမားတွေက60ရာခိုင်နှုန်းဟာပရိမခဖြစ်နေတဲ့နိုင်ငံတွေမှာတည်ဆုံးခဲ့တာဖြစ်တယ်လို့အစိုးရကဖော်ပြပါတယ်။ဒါဟာဆိုရင်10နှစ်ကျော်တာကာလအတွင်းမှာရာခိုင်နှုန်းအများဆုံးပါလို့ UNESCO အဖွဲ့ကြီးကပြောပါတယ်။ဒီအစိုးရကစားနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောခွင့်ရ Steven Dujarric ကမနေ့ကအမေရိကန်ပြည်ထောင်စု New York မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအထူးလို့ပြောဆိုပါတယ
်။ More of the 42 killed in countries in conflict 18
တည်ဆုံးခဲ့တဲ့သတင်းသမားတွေက42ယောက်ပါပြည်ပကဖြစ်နေတဲ့နိုင်ငံတွေမှာတည်ဆုံးခဲ့တာပါ။16ယောက်ကပါလက်စတိုင်းနိုင်ငံမှာတည်ဆုံးခဲ့တာဖြစ်ပြီးယူကရိန်းမှာ4ယောက်၊ကိုလံဘီယာနိုင်ငံမှာ4ယောက်၊အီရတ်၊လက်ဗနွန်၊မြန်မာနိုင်ငံတွေမှာ3ယောက်တည်ဆုံးခဲ့ပါလေ
။ Syria, Czech, Somalia နဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာလည်းတည်ဆုံးသူတယောက်စီရှိခဲ့ပါတယ်လို့ UNESCO အဖွဲ့ရဲ့အစိုးရကစားမှာဖော်ပြပါတယ်။ပရိပခဖြစ်ပွားနေတဲ့နေရာတွေမှာယုံကြည်စိတ်ချရတဲ့သတင်းတွေကိုရဖို့တိတ်ကိုအရေးကြီးတဲ့အကြောင်း UNESCO အဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ပြောဆိုတာကိုလည်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်။ဒီလိုသတင်းမှန်တွေရဖို့တာဝန်ယူလောက်ကိုင်းနေတဲ့သတင်းသမားတွေအသက်ဖြတ်ခံရတာကတော့လက်မခံနိုင်တဲ့လုပ်ရပါလို့အတွင်းမှူးချုပ်ရဲ့ပြောခွင့်ရ Steven Dujarric ကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာအသက်ဖြတ်ခံခဲ့ရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ ICPN ရဲ့အတွေ့အမှုဦးတိုးစော်လက်ကလည်း VOA ကိုအခုလိုပြောပြပါဗျ။
ကျွန်တော်တို့မှတ်တမ်းတင်ထားတာတော့အာနာသိမ့်ပြီးဒီ3နှစ်ကျော်အတွင်းမှာအသက်ခံတဲ့သတင်းတော့9ယောက်ရှိပါတယ်။အသက်ခံတာတော့မျိုးစုံပေါ့ဗျာ။တချို့ကထောင်ထဲမှာတည်တယ်။ဒီနှစ်ထဲမှာ3ယောက်ဆိုတာတော့ဒီတိုက်ထုံမှာ3တိုက်ထုံမှာ2ယောက်ပေါ့နော်သတင်းတော့တွေပါ။ကိုထက်မြတ်သူနဲ့ကိုဝင်းထုတ်ဦးပါကျွန်တော်ရဲ့ចောင်းသားဟောင်းတွေပါသူတို့ကတော့ဟိုသူတို့တဲတဲ့အိမ်မှာတခါလေတနက်နဲ့ဝင်ပြတ်သက်သွားတယ်ပေါ့ဗျာနောက်တခါကိုနေလင်းထိုင်သူကလည်းဟို DBB ရဲ့ CJ ပါအနှစ်20ကြာထားတယ်သူကတော့ထောင်ထဲမှာဈေးကုသမခံပဲနဲ့ဆုံးသွားတာပေါ့အဲ့တော့ကျွန်တော်တို့မှတ်တမ်းနေအရာတော့9ယောက်ရှိပါတယ်ဟိုလွတ်ပြီးမှအပြင်မှာသေးတာဥပမာကဘာကဗျာဆရာစိမ့်ပေါ့ဗျာသူကတော့ဟိုသေကန်နီးမှပဲလွတ်ပေးလိုက်တယ်3ယောက်လောက်နေတော့သေးတယ်ပေါ့ဗျာအဲ့လိုစီးရင်မပါပါဘူးအဲ့တော့ကျွန်တော်တို့ရှိတဲ့စည်ရင်ထဲမှာတော့ဒီနေမျိုးစုံနဲ့ဟိုဆေးကူထောင်ထဲမှာတည်ရလို့ရှိတယ်စစ်ကြောကြီးမှာတည်ရလို့ရှိတယ်ဒီတိုင်းမဲ့တနက်နဲ့ပြတ်တက်သွားလို့တည်ရလို့ရှိပါတယ်အဲ့ဒါတော့ကျွန်တော်တို့စည်ရင်ပြုစုထားတယ်ဖြစ်တဲ့အဖြစ်ပြက်အသေးစိတ်ကိုကျွန်တော်တို့မှတ်တမ်းတင်ထားတယ်ဘာလို့လဲတချိန်ကြာရင်ဒီဥစ္စာတွေကသတင်းတောက်တွေကိုဟိုတရားလက်လွတ်တတ်တယ်ဆိုတာလေဟိုသတင်းတောက်ဆိုတာဟို journalism is not a crime ပေါ့ဗျာဘာရာဇဝမှကျူးလွန်တာမဟုတ်ဘူးသူတို့အလုပ်သူတို့လုပ်တာကိုဒါမျိုးရေးရဲဆက်ဆက်အသက်သေးတဲ့အထိအသက်ခံတာတစ်ချိန်ကြာရင်တော့သူတို့ရဲ့သတင်းသမားတွေအတွက်တရားမျှတမှုကိုပြန်ဖော်ဆောင်နိုင်အောင်လို့သတင်းမီဒီယာကောင်စီနေနဲ့စနစ်တကျလည်းမှတ်တမ်းတင်ထားတယ်။သက်ဆိုင်ရာကျွန်တော်တို့အစုအဖွဲ့တွေဥပမာ UNESCO လိုဟာမျိုးသူတို့နိုဝင်ဘာ2ရက်ကသတင်းသမားတွေကိုတရားလက်လွတ်တက်ဖြတ်တဲ့အားနေပြီးတော့ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတာကိုအရေးယူမယ်ဆိုတဲ့နေ့တွေပါရှိတယ်။အဲ့လိုမှလည်းကျွန်တော်တို့စီရင်နေပေးပို့ထားတယ်ပေါ့ဗျာ။
ဒါကတော့မြန်မာနိုင်ငံကသတင်းသမားတွေရဲ့လွတ်လပ်ခွင့်အခြေအနေမြန်မာသတင်းမီဒီယာကောင်စီ ICPN ရဲ့အတွေ့အမှုဦးတိုးစော်လက်ကပြောပြသွားတာဖြစ်ပါတယ်ရှင်။